ီတောင်စုလွတ်တော်ကနေအတည်ပြုလိုက်တဲ့မြမကြောင့်မြင့်ရတနာဥပဒေချမ်းဟာကြောက်စိမ့်ထွက်ရှိတဲ့ဖာခန်ဒေတာမှာတဘာဝပဝန်းကျင်ချင်းပေးမှုအပြင်မြမပြည်မှာကြောက်စိမ့်ဈေးွက်ကြီးဖြစ်လာစေဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းအမျိုးသားလွတ်တော်တည်ရန်စာတမ်းနဲ့တဘာဝပဝန်းကျင်ချင်းပေးရေးကော်မတီဖွဲ့ဝင်ကပြောပါတယ်ဒေတာကြံတဘာဝပဝန်းကျင်ထိန်းသိမ်းသူတွေကတော့အရင်ကြောင့်မြင့်ဥပဒေကိုတိတိကျကျဖော်ဆောင်အရေးယူတာတွေမရှိခဲ့တဲ့အတွက်ဥပဒေအစ်စ်ပေါ်မှာအများကြီးပြောင်းလဲမထားကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပြည်တော်စုလွှတ်တော်ကလည်းအင်ကာနေကအတီးပြုလိုက်တဲ့မြမကြောင့်မြင့်ရတနာဥပဒေကြံဟာအကြီးစားကြောင့်မြင့်သူဖော်မှုလုပ်ငန်းတွေကိုပိတ်ပင်တားမြစ်လိုက်ပြီးအလတ်စားနဲ့အသေးစားသူဖော်ထုတ်လုပ်ဖို့ကိုခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေကြမ်းဟာကချင်ပြည်နယ်ကကြောက်စိမ့်ထွက်ရှိရာဖာကန့်ဒေတာရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်အဓိကရည်ရွယ်တာဖြစ်ကြောင်းဖာကန့်ဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်အမျိုးသားလွှတ်တော်ကတယံသာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကအခုလိုပြောပါတယ
်ကျွန်တော်တို့ကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးပြီးတော့မှသူတို့လုပ်တာပါကြောက်လွတ်ွက်တွေကိုနင်းကခွတူးလိုက်လို့ရှိရင်အဲ့ဒီကတူးတဲ့မြေစာတွေကဥရုချောင်းရောက်တဲ့ဒီကြီးရဲ့ရေရှာနဲ့ကျမ်းမြင့်ကြီးကမြင့်တက်ပြီးတော့မှဥလူချောင်းကြီးအားလုံးပြည့်စည်သွားပြီအဲ့လိုကိုဖြစ်နေပြီနောက်သူတို့ရဲ့တဲလုံးကြီးဒီကြောက်စလစ်ခဲတွေကဒီလေယာဉ်ကြီးတွေအားလုံးပုံလန်းသွားတဲ့အတွက်တဘာဝပတ်ဝန်းကျင်ပြည့်စည်သွားတယ်အဲ့ဒီအတွက်ကိုကျွန်တော်ကထိန်းသိမ်းရင်လို့သူတို့လုပ်တာပါ
ဖာကန်ဒေတာမှာစွန့်ပစ်မြေစာပြီးဥလူချောင်းအတွင်းမှာစုပုံလာတာကြောင့်မျက်စင်ရည်ကြီးရေရှာနာတွေဖြစ်တယ်လို့စွန့်ပစ်မြေစာပုံပြိုကျတာကြောင့်မကြာခဏလူသေးပျောက်ရှိနေပါတယ်ဒါပြင်ဆေးရံတရားကြီးတွေကိုအသုံးပြုတူးဖော်တာကြောင့်တောတောင်ကျုံတီးနေသလိုရင်မတော်တဆထိခိုက်မှုတွေကြောင့်ပိတ်ဆုံးတာတွေလည်းရှိနေပါတယ်။ဒီဥပဒေကြမ်းဟာမြမကြီးကိုကမ္ဘာကျောက်စီးဈေးကွက်တစ်ခုအဖြစ်ဖန်တီးဖို့လည်းရည်ရွယ်ထားကြောင်းဦးခမောင်မြင့်ကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ကအခွန်ကောက်တွေအားလုံးလျှော့ထားတယ်။အချောတွေလုပ်ငန်းကိုနိုင်ငံတကာကကျွန်တော်တို့ကရာခိုင်နှုန်းဖြင့်ရင်းနှီးမြှုပ်နှံမှုကိုပြုလုပ်စေတယ်။ထွက်လာတဲ့အချိုးတွေကမှကျွန်တော်တရားခိုင်လုံးကောက်မယ်။နိုင်ငံသားရောင်းနေဆိုလို့ရှိရင်900ခိုင်လုံးကောက်မယ်။ယူပီက48ခိုင်လုံးကောက်တယ်။ပုံတုံးကတော့ကျွန်တော်ရှိမှအချိုးတဲ့လုပ်ငန်းကမဖြစ်မပျို့ဘူး။အချိုးတဲ့လုပ်ငန်းကိုလည်းလုပ်ကိုင်ခွင့်မပေးထားဘူးနိုင်ငံသားကုမ္ပဏီတွေ။ခုပေးလိုက်ပြီဆိုတော့တရားကုမ္ပဏီတွေဒီမှာလာဖွင့်မယ်။တရုတ်ပြည်မှာသွားပြီးတော့မှသူတို့မဖွင့်တော့ဘူး။ဗမာပြည်မှာလာဆဲုံနေတည်ကြမယ်။အချိုးတဲ့လုပ်ငန်းတွေလုပ်ကြမယ်။ဒီမှာကြောက်မြင့်ဈေးကွက်ကြီးကြောက်စင်းဈေးကွက်အဓိကဖြစ်လာမယ်။မတူဘဲနဲ့တောင်မှသူတို့စီကဝင်လာတဲ့ကြောက်တွေကိုပြန်လက်ခံပြီးတော့မှကျွန်တော်ကပ္ပဈေးကွက်ကြီးဖြစ်အောင်ကျွန်တော်လုပ်နေတာပါ
ဒီအတွက်နီးဥပဒေကိုတိတိကျကျရေးဆွဲဖို့လိုအပ်တယ်လို့လည်းပြောပါတယ်ဖာကန့်ဒေတာက Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအရက်တဲ့အဖွဲ့ရဲ့တာဝန်ကကိုနောင်လကတော့အစ်စ်ပြတ်ထားတဲ့ဥပဒေနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဥပဒေကကောင်းပြီးတော့ကျွန်တော်လက်သေးမှာလုပ်ဆောင်ဖို့အားနည်းတယ်ဆိုလို့ရှိရင်ကျွန်တော်ဘာမှမပြောလို့ရတော့မရှိဘူးဖို့ဒီမထုတ်ကြတဲ့အချိန်မှာကြောင်းရဒီစီမင်းစည်းကမ်းတွေကိုအပြင်းကြကြကြောင်းကြကြချိုးဖောက်နေတဲ့ပုံကြီးတွေကိုတကယ်တော့ကျွန်တော်တို့အပြစ်ပေးခဲ့တာမတို့အပြစ်ပေးခဲ့တဲ့ကျွန်တော်တို့မတွေ့ရသေးဘူးဒီဟုတ်ဒီဘလောက်ပဲထုတ်ထုတ်လက်ထဲမှာမလုပ်နိုင်ဘူးဆိုရင်ကျွန်တော်တို့လောလောဆယ်တော့ကြောင်းနေမှာမဟုတ်ဘူးအခက်ဒေတာမှာတော့အန်ထုံးနည်းလောက်ပဲဆက်ပြီးတော့ရှိနေကြရပါတော့အဲကြောင့်ကျွန်တော်တို့ပြောဖို့တော့စုံလုံးပါလေဟုတ်
ရရှိဖာကန့်ဒေတာမှာလုတ်ကင်နေတဲ့ကြောင်းမြက်ကုမ္ပဏီတွေကိုဒေတာဆိုင်ရာအာဏာပိုင်တွေကရေးမြူရဲတဲ့အခြေအနေတွေရှိနေကြောင်းလည်းထောက်ပြပါတယ်အခုအတည်ပြုလိုက်တဲ့2019ကြောင်းမြက်ယန္တနာဥပဒေမှာအများဆုံး5ဧကအထိပဲရှိတဲ့လုတ်ကွက်အကျယ်ဝန်းကို3နှစ်အထိတူးဖော်ခွင့်ရရှိမှာဖြစ်ပြီးတက်တန်းကိုနောက်ထပ်2ကြိမ်တူးခွင့်ရရှိမှာဖြစ်ပါတယ်အရင်2016ခုနှစ်ကဒုတိယကြိမ်ပြင်ဆင်တဲ့ကြောင်းမြင့်ယတနာဥပဒေမှာတော့အကျယ်ဝန်းဧက90နဲ့10နှစ်အထိကိုအကြီးစားကြောင်းမြင့်တူဖော်ရေးလုပ်ငန်းအဖြစ်ခွင့်ပြုထားတာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ